ခုသတင်းပတ်အတွင်းမှာချင်းမိုင်မြို့မှာကျင်းပခဲ့တဲ့ညီညွတ်သောတိုင်းရင်းသားများဖက်ဒရယ်ကောင်စီ UNFC ကအဖွဲ့ကိုပြန်လည်ခိုင်မာအောင်ဖွဲ့စည်းလိုက်ပါတယ်။ဒီ NCA မှာဒီနိုင်ငံလုံးဆိုင်ရာသဘောတူညီချက်မှာပေါ့နော်လက်မှတ်ထိုးခဲ့တဲ့ချင်းအဖွဲ့အိုးအဖွဲ့ဒီနှစ်ခုကိုအဖွဲ့ဝင်ဖက်ကနေပြီးတော့ထုတ်ပယ်လိုက်ပြီးတော့ဒီနှုတ်ထွက်ထားတဲ့ယာယီနှုတ်ထွက်ထားတဲ့ KNU အဖွဲ့ဝင်တွေကိုလည်းသူ့နေရာဖယ်လိုက်ပါတယ်။အဲ့တော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ဒီစီဝေးပွဲမှာပါဝင်ခဲ့တဲ့လာဟူဒီမိုကရက်တစ်ယူနီယံရဲ့ဒုတိယဥက္ကဋ္ဌဘုံမူကြီးဂျာဆော်လမွန်ကိုကျွန်တော်ဆက်သွယ်မေးမြန်းထားပါတယ်။ဟုတ်ကဲ့ဘုံမူကြီးခင်ဗျာအခု UNFC ပြန်လည်ဖွဲ့စည်းခဲ့တာနဲ့ပတ်သက်ပြောပါတော့နော်။နောက်ဆုံးအခြေအနေလေးကိုနည်းနည်းလေးရှင်းပြပါလား။ဘာကြောင့်မလို့တချို့အဖွဲ့အစည်းတွေကိုထုတ်ပယ်လိုက်ရတယ်လဲဆိုတဲ့အနေထားလေးအားစပါနော
်။ဟုတ်ကဲ့ကျွန်တော် UFC policy ကအားလုံးပါဝင်မျိုးအားလုံးဟိုချမှတ်ထားတဲ့အခါကျတော့ဒီ CNL ဖွင့်တဲ့ PNL ဝက်ဖက်က SC လက်မှတ်ထိုးတဲ့နှစ်ဖက်တော့ထိုးတဲ့အခါကျတော့ကျွန်တော်အားလုံးပါဝင်မှုသူကနည်းနည်းလေးလွှဲဟာချက်ရှိတယ်အဲ့ကြတို့ကျွန်တော်ယာယီထုတ်ပြီးထားတဲ့အကြောင်းရင်းဖြစ်ပါတယ်။နောက် KAU ကျတော့ကျွန်တော်လည်းငကိုလည်းတို့ကယာယီထုတ်ကိုတောင်းထားတဲ့ကိစ္စကျတော့ကျွန်တော်ကခုတစ်ခါဒီယာယီတောင်းထားတဲ့ကိစ္စလာပဲကျွန်တော်သိမဆင်းနေပါဘူး KAU ပဲကျောင်းတော့ဒီ CF နဲ့ PNL ကကျောင်းတော့တော်တော်လေးဆင်းနေခဲ့ပါတယ်။အဲ့တို့နေရာလည်းကျွန်တော်အစားထိုးမှရွေးချယ်တင်လို့ခဲ့ပြီးဖြစ်ပါတယ
်။အခုအစ်စ်ဖွဲ့ပစည်းလိုက်တဲ့အဖွဲ့ရဲ့ဒီအင်အားတွေပေါ့နော်အခြေအနေတွေကိုကြည့်တဲ့အခါကျတော့အထူးသဖြင့်ဒီ World Cup ဖွဲ့တွေကလည်းငကိုလေးကတော့ပါတာပဲပေါ့နော်ဒါပေမဲ့လည်းဒီ UNFC ထဲမှာအစောပိုင်းကအင်အားကြီးအဖွဲ့အနေနဲ့ပါနေခဲ့တဲ့ KNU ကရင်အဖွဲ့လိုအဖွဲ့ဝင်မျိုးတွေမပါတော့ဘူးဆိုတော့ဒီ UNFC အဖွဲ့ကြီးအဖွဲ့အခုလုံးရဲ့အဓိကအင်အားကဒီကချင်အဖွဲ့ World Cup ဖွဲ့ဆိုတဲ့ပုံစံမျိုးတွေဖြစ်လာသလားခင်ဗျ
ကချင်အဖွဲ့တော့လောလောဆယ်အင်အားကြီးဆိုတာဖွဲ့ရှိပါတယ်ဒါပေမဲ့ဝတ်တော့ဖလို့တော့မဖြစ်နိုင်လို့ဆက်တော့ဖြစ်ပေါ်လာလားနည်းနည်းလဲသေးပါလေ
။ဟုတ်ကဲ့ဒါပေမဲ့လည်းဒီအဖွဲ့ထဲမှာကမဟာမိတ်အနေနဲ့ဝတ်တက်ဖွဲ့ပါနေရမလား UNFC ထဲမှာ UWSC ဆိုတာပါနေရမဟုတ်လား
။မဟာမိတ်အစီအလောပဲပါကျွန်တော်လည်းဒီကျွန်တော် UFC ကောင်းဆောင်နေချင်းသွားဆွေးနွေးခဲ့ပြီဒါပေမဲ့မဟာမိတ်အစီအလောပဲထားခဲ့သေးတယ်။ဂျန်တဲ့အစီအလောသိမဆွေးနွေးသေးဘူး။အဲ့လိုပဲကျွန်တော်နားလည်ပါတယ
်။ဟုတ်ကဲ့အဲ့တော့ဒီ UNFC ရဲ့အခုနောက်ဆုံးဒီအဆုံးဖြတ်ချက်တွေပေါ့နော်အဆုံးဖြတ်ချက်တွေအားဆိုလို့ရှိရင်ဒါနောက်ပိုင်းမှာဖြစ်လာမဲ့ငင်းကြိုင်းသဘောတူညီချက်မှန်သမျှကိုအဖွဲ့မဟာမိတ်အဖွဲ့တစ်ခုလုံးအနေနဲ့ပဲဆွေးနွေးမယ်ဆိုတော့တကယ်လို့များအခုဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဒေါက်တာဆန်းစုကြည်ကနေပြောမြန်မာနိုင်ငံရဲ့ငင်းကြိုင်းသဘောတူညီချက်တွေကိုဒီနောက်တက်မဲ့အစိုးရအနေနဲ့ပေါ့နော်ဥဆောင်လာမယ်ပြီးတော့မဟာမိတ်အဖွဲ့တခုချင်းစီမဟုတ်ဘဲနဲ့အရင်ဦးသိန်းစိန်လက်ထက်တုန်းကလိုပဲတဖွဲ့ချင်းစီအရင်ဆွေးနွေးကြဖို့ဆိုပြီးကမ်းလှမ်းလာခဲ့မယ်ဆိုရင်ရောဒီချင်းအဖွဲ့တို့အရင် KNU အဖွဲ့တို့ဖြစ်သွားတဲ့ပုံစံမျိုးတွေထပ်လာပေါ်လာလိမ့်မယ်လို့ထင်လ
ားကျွန်တော်အဲ့လိုမထင်ဘူးအားလုံးပါဝေးမှုတော့တို့လည်းလက်ခံနိုင်မယ်လို့ယူဆပါတယ်ကျွန်တော်ထဆွေးနွေးဖို့လည်းဒီတစ်ပတ်နေပတ်လည်းအစိုးရမှာထဆွေးနွေးဖို့ကော်မတီအစီလည်းဖွဲ့စည်းပြီးဖြစ်ပါတယ်အခုအဖွဲ့ကိုကိုးကူရှိတော့ကျွန်တော်အဖွဲ့ကိုကိုးထဲမှာဖွဲ့စည်းပြီးသားဖြစ်ပါတယ်အဲ့တော့စစ်ဆက်လုံငါစီမှာနိုင်ငံဆွေးနွေးပွဲတို့ပါလို့နောက်တက်လာအစိုးရပဲဖြစ်ဖြစ်လက်ဆက်အစိုးရဖြစ်ကျွန်တော်ဆွေးနွေးတဲ့အချိန်အချင်းတိတ်တော့ခိုင်မဆွေးနွေးဖို့အစဉ်တိတ်လုပ်ထားပါတယ
်ဟုတ်ကဲ့ခင်ဗျအဲ့တော့အဲ့ဒီငင်းကြိုင်းသဘောတူညီချက်တွေမဖြစ်ခင်အချိန်ပေါ့နော်2012ခုနှစ်လောက်ကတုန်းကဆိုလို့ရှိရင်ဒီလုပ်ငန်းစဉ်တွေကိုဦးဆောင်နေခဲ့တဲ့ဒီ MPC အဖွဲ့ရဲ့ခေါင်းဆောင်ပိုင်းကဝန်ကြီးဦးအောင်မင်းတို့နဲ့ကျွန်တော်စကားပြောမှုပါတယ်။အဲဒီချိန်တုန်းကဆိုလို့ရှိရင်ဒါသူတို့ဘက်ကပုံမှန်လင်းလင်းကျွန်တော်ကိုထုတ်ပြောတဲ့အနေအထားတွေအရာဆိုလို့ရှိရင်တစ်ဖက်ကဒီလို UNFC ဆိုတဲ့နာမည်နဲ့အစုလိုက်အဝေးလိုက်ကြီးဖြစ်နေတာမျိုးကိုသူတို့အနေနဲ့လည်းလက်ခံဖို့ခက်တယ်ပေါ့နော်။ဟိုစစ်တပ်အနေနဲ့လည်းလက်ခံဖို့ခက်တယ်။အဲဒါကြောင့်မလို့တဖွဲ့ချင်းဆွေးနွေးမယ်ဆိုပြီးတော့ပဲသူတို့ကြိုးစားရတာကနေပြီးတော့ UNFC အနေနဲ့လည်းအဲ့ဒီအချိန်ကပေါ့နော်တောင်းခံထားနိုင်တာမဟုတ်ဘဲနဲ့တဖွဲ့ချင်းဆွေးနွေးရတဲ့အနေအထားမျိုးတွေရောက်သွားတယ်လေ။အဲ့တော့အဲ့ဒီတော့အနေအထားနဲ့အခုနောက်ပိုင်းအနေအထားနဲ့ဘာရင်းမြန်းကွာခြားမှုရှိနိုင်မလဲခင်ဗျ။
နောက်ထပ်လည်းမဲ့အစိုးရပုံမူတည်ရတယ်သူတို့အားလုံးလက်ခံနေဆိုကျွန်တော်အားလုံးပါဝင်မှုတော့ဦးစားပေးဆွေးနွေးရမှာပဲ။အရာကိုဥအောင်မင်းတို့ဆွေးနွေးတော့တပိုင်းပေါ့။ဒါသူရဲ့လုံငတ်စင်ရဲ့သူတို့လို့တော့ကိစ္စဖြစ်နေတော့ကျွန်တော်ထင်နောက်တက်လည်းအစိုးရကျွန်တော်အားလုံးပါဝင်မှုချမှတ်မှဆွေးနွေးတော့နည်းနည်းအစီအပြီမလားလို့။အဲ့လိုစပါတယ
်။ဟုတ်ကဲ့။အဲ့တော့ဆရာတို့အခု လာဟုနိုင်ငံရေးပါတီအနေနဲ့ပေါ့နော်ဆရာတို့ကတော့လက်နက်ကိုင်အဖွဲ့အနေနဲ့နေဆက်နေရာတွေမှာဒီလက်နက်ကိုင်တပ်ဖွဲ့တွေနဲ့ပူးပေါင်းလှုပ်ရှားမှုတွေရှိနေတယ်။ဒါပေမဲ့ဒီပြည်တွင်းနိုင်ငံရေးအခြေအနေမှာရောအခုပြီးခဲ့တဲ့ရွေးကောက်ပွဲအတန်းမှာလာဟုအဖွဲ့တွေရဲ့နိုင်ငံရေးပါတီတွေရဲ့အနိုင်ရရှိမှုအနေအထားကဘယ်လိုရှိလဲခင်ဗျ။
ကျွန်တော်တိုင်းသားအနေနဲ့လာဟုတိုင်းသားလည်းဟိုသမုဖြစ်ရဆိုတော့နိုင်ငံရေးပါတီဆိုဝီပြန်တဲ့အခါကျတော့လာဟုတိုင်းရရဲ့ဝီတနေရာနိုင်တယ်နော်အမျိုးသားလူတော်တနေရာနိုင်တယ်နော်ဒီနယ်လူတော်ကုစမတနေရာနိုင်ထားတယ်ဆိုတော့ကျွန်တော်ဒါကတော့သိမြပါတယ်မနေတဲ့ဟိုမနေခဲ့အထက်ကဆုံးစုရှိတော့သူကခုတိုးနေရတော့နိုင်ထားတယ်ဆိုတော့နည်းနည်းလေးအစီပြင်းမြသဘောရှိပါတယ
်အဲ့တော့အဲ့လိုနိုင်ထားတဲ့ဟိုဥပမာအပြင်ဆရာပြောသလိုအခုလာဟုတိုင်းသားရေးရဝင်ကြီးနေရာနိုင်ထားတယ်ဆိုတော့လာမဲ့ရှမ်းပြည်နယ်အစိုးရထဲမှာဒါလာဟုတိုင်းသားရေးရဝင်ကြီးကဒါလာဟုဒီပါတီတွေပေါ့နော်တိုင်းသားပါတီတွေကဒါအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်းမဟုတ်ဘူးတခြားပါတီလည်းမဟုတ်ဘူးလာဟုတိုင်းသားပါတီတွေကဖြစ်နေတော့ဒီပါတီတွေကအဖွဲ့အစည်းတွေကနိုင်ထားတဲ့သူတွေနဲ့ဆရာတို့ဒီဘက်ကအဖွဲ့အစည်းတွေနဲ့ရောဘယ်လိုများဆက်သွယ်ပြီးတော့ဘယ်လိုများညှိနှိုင်းဆောင်ရွက်မှုတွေလုပ်နိုင်မလဲဟိုတိုင်းဒေသတွင်းဖွံ့ဖြိုးတိုးတက်မှုတွေအတွက်ပေါ့
ဘောဆရာတို့မလွတ်နိုင်သေးဘူးသူ့ဆိုဆွနေမှုအစိတ်လောက်ပဲရှိသေးတယ်
အဲ့တော့အဲ့ဒီ level မှာတွေးဆုံဆွေးနွေးရင်ဒါနိုင်ငံရေးပါတီတွေအနေနဲ့ဒါအန်ရယ်ရှိနိုင်တဲ့အနေအထားရှိတာလားအဲ့ဒါကြောင့်လား
ဟုတ်တယ်သူတို့အဲ့လားကြောင့်သူတို့ဘက်မှာတော့နည်းနည်းအန်ရယ်ရှိနေတဲ့အပိုင်းရှိတော့သူတို့ဘက်မှာတော့ဘာမှမရှိဘူ
းဟုတ်ကဲ့
သူတို့ဘက်မှာဆွေးရတဲ့တစ်ချက်ကစစ်ခုနစ်တိတင်းတဲ့တော့ထိမှာစိုးလို့အဲ့ကိစ္စလည်းရှိပါတယ်ဒါလည်းကိစ္စတော့တိမရှိဘူ
းဟုတ်ကဲ့တော့အဲ့တော့ဆရာတို့ဒီအခုလာဟုလက်နက်ကိုင်အဖွဲ့အနေနဲ့ကပြီးခဲ့တဲ့ဆွေးနွေးပွဲတွေမှာ MPC ကနေပြီးတော့ဖိတ်ကြားခဲ့ခြင်းမရှိဘူးပေါ့နော်အဲ့တော့တဘောကဟိုဆရာတို့ရဲ့အဖွဲ့ရဲ့အင်အားအနေထားကိုသူတို့နည်းပါးတယ်ဆိုပြီးတော့ဟိုတတ်မှတ်ထားလို့လားဘာကြောင့်မလို့လဲခင်ဗျအ
ဲ့ဒါတော့သူတို့ကဟိုဘာလဲဒီနယ်အစ်စ်အပြစ်ခံစားရေးစာချုပ်မချုပ်ထားလို့ဆိုပြီးမှသူတို့အဲ့ဒါကိုယူသွားပါတယ်အကျော်ထဆွေးနွေးဖို့သူတို့မှာဒီ SC လက်မှတ်ထိုးဖို့သူတို့ကမပါဘူးကြည့်လားအဲ့ဒီအပိုင်းလေးရှိပါတယ
်ဟုတ်ကဲ့အဲ့တော့ပြည်내အစ်စ်မှာဆိုလို့ရှိရင်ဘလို့လက်မှတ်ထိုးအောင်ဆိုလို့ရှိရင်ဒါဆရာတို့ကတဖွဲ့ချင်းနေနဲ့ဆင်းရွှေရမယ်ဆိုတဲ့ပုံစံမျိုးရှိနေတာပေါ့ဟဲ
့အကြီးရတော့သူကတဖွဲ့ချင်းရနဲ့ပြည်내အစ်စ်နဲ့ပြည်ခါရဆိုင်လို့မှပြီးတော့ဆွတ်ဆင်းနေတက်သွားလို့ပြည်စားလို့ညားတဲ့ခါကျတော့ကျွန်တော်ကပြည်내အစ်စ်လက်မှတ်ထိုးဖို့လဲသူတို့လည်းကမ်းလာတာမရှိဘူးကျွန်တော်ကသူတို့လက်မှတ်ထိုးဖို့ဟိုဟာတကြောင်ကြက်ခဲလည်းမရှိခဲ့လို့
โอเคအဲ့တော့ဒီလာဟုအဖွဲ့ရဲ့ဒီတော်လိုင်းလှုပ်ရှားမှုအကြောင်းကိုနည်းနည်းလေးရှင်းပြပါလားဆရာတို့ကဒီအဖွဲ့စည်းက1980ကျော်လောက်ကလေးကဖွဲ့စည်းထားတယ်ဆိုတော့ဒီလာဟုတိုင်းသားတွေရဲ့ဘယ်လိုအခြေအနေရပ်တည်မှုတွေအတွက်တောင်းဆိုလှုပ်ရှားမှုတွေလုပ်ခဲ့တာလဲဆိုတာပေါ့
နဘတ်တိကလာဟု1983ကနေကျွန်တော်စတင်ဖွဲ့စည်းခဲ့ပါတယ်အဲ့တော့ AUP ပေါ့လာဟု Unity Party ကနေဥက္ကဋ္ဌဦးကျောင်းလုံးဆိုဦးဆောင်ရေးဆက်ဖွဲ့ခဲ့ပါတယ်အခုက96မှာမတတာပေါ်လာခမတတာမှာလည်းအချင်းပြီးအဖွဲ့ကိုလည်းနေတောင်းထားအခုပေါင်းလာခဲ့တာခုထက်တိပဲမတတာခုထက်တိမပြုတ်သေးဘူးအဲ1996မှာတခါအဲ့ဒီ NUP တခါဥက္ကဋ္ဌတယောက်ပြောလိုက်တဲ့ခါကျတော့ NAO Law National Organized ဖွဲ့စည်းမှာအဲ့မှာကျအဖျားဆိုတာကောင်းဆောင်ပြဖြစ်လာတယ်နောက်1990ခုကျတော့နိုင်ငံရေးပါတီပြည်တွင်းနေဖက်ရနိုင်ငံရေးပါတီပေါ့IDP Law National Development Party နဲ့ဖက်လာတဲ့အဖွဲ့နဲ့ခုနဟို Law National Development Law National Organization ပူပေါင်းမှ NDF Law National Democratic Front ဖွဲ့စည်းခါကြတော့ဘေးရမီကျူကဥက္ကဋ္ဌပြဖြစ်လာတယ်။ဒါကကျွန်တော်တော်လိုက်သောက်လို့ပြောလိုက်နာမည်ပေါ့။နောက်2008မှာကျတော့တခါနာမည်တိပြန်ဖက်လိုက်တယ် Law Democratic Tamak ကဆိုခုလောလောဆယ်ပြည်နဲ့နာမည်နဲ့အဲ့မှာကျတော့ခုလောရှယ်ကျွန်တော်ဥက္ကဋ္ဌဦးကြောက်ခုစားဥဆောင်မှာလွတ်ပြန်သွားတယ်
။အဲ့တော့ဆရာတို့ရဲ့အဖွဲ့အစည်းရဲ့ရည်မှန်းချက်ကဒီလာဟုတိုင်းရင်းသားဥမာကိုပိုင်အုပ်ချုပ်ရေးဒေသအထိဘယ်လိုအဆင့်အထိမျှော်မှန်းတယ်လဲဘယ်လိုအနေအထားမျိုးကိုနိုင်ငံရေးအရာရည်မှန်းချက်ကြီးတယ်လဲခင်ဗျ
။ကျွန်တော်လာဟုကိုပိုင်အုပ်ချုပ်ဒေသအထိလို့မျှော်မှန်းထားတာရှိပါတယ်။ဒီနိုင်ငံရေးပါတီရောပြည်သူလူထုအားလို့ကျွန်တော်အားလို့စစ်စစ်ဝင်းနိုင်ထားတာဒီတစ်ချက်တော့အားလို့သဘောတူချက်ညီချက်ရှိပါတယ်။လာဟုကိုပိုင်အုပ်ချုပ်ဒေသပေါ့
ဟုတ်ကဲ့အဲ့ဒါကဒီအထူးသဖြင့်ဒီလာဟုတိုင်းရင်းသားတွေကလည်းအထူးသဖြင့်အခုချိန်မှာဆိုရင်ဒါရှမ်းပြည်ရှေ့ပိုင်းဘက်မှာအများစုအခြေဆိုင်နေတဲ့အခါကျတော့ဒါရှမ်းပြည်နယ်ထဲမှာကိုပိုင်အုပ်ချုပ်ရေးဟိုဒီလိုနယ်တွေအများကြီးပေါ်လာမဲ့အရေးကတခြားရှမ်းမဟာမိတ်အဖွဲ့တွေနဲ့ညှိနှိုင်းထားပြီးရောဖြစ်သလားခင်ဗျ ရှာမှန်မြေအဖက်တော့မညှိနိုင်တယ်ဘူးဒါလက်ရှိကျွန်တော်အစိုးရအဖက်တော့ညှိနိုင်ဖို့ကျွန်တော်စင်စစ်ရှိပါတယ်လောဘဆယ်တော့ညှိနိုင်မှုမရှိသေးဘူးနောက်တက်လည်းအစိုးရကျနိုင်ငံစနစ်ပိုင်းတွေပြီးပါခဲ့ကျွန်တော်ညှိနိုင်စနစ်ပေါ်တော့ကျူတီပီစီသားကရှိပါတယ်ဟုတ်ကဲ့အဲ့တို့ပြည်တွင်းမှာရှိနေတဲ့လာဟု
သူတို့အလဲဒီခုနကျွန်တော်ပြောလို့မြို့နယ်တုံးခုလောက်မှာတော့ကိုယ်ပိုင်အုပ်ချုပ်ခွင့်ပြည်နယ်အစင်းအထိတောင်းဆိုဖို့တော်တော်များမရှိဘူးလားသူတို့အလဲဒီခုနကျွန်တော်ပြောလို့မြို့နယ်တုံးခုလောက်မှာတော့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဖို့ဒေတာအမှတ်ပေးဖို့ငွေစုနှုတ်ပိုင်းမှာညှိနှိုင်းရတူတကွာကူပေါင်းဆောင်ရွက်ဖို့ဆိုတာသူတို့ကျွန်တော်တို့ကညှိနှိုင်းမဲ့သဘောတူချက်တော့ရထားပါရှိပါအဲ့တော့သူတို
โอเคအဲ့တော့ဆရာတို့အနေနဲ့ကအခုလောလောဆယ်ဒီလာဟုအဖွဲ့စည်းတွေနဲ့မြန်မာစစ်တပ်နဲ့အကြမ်းတွေမှာတိုက်ခိုက်မှုတွေဘာတွေတစုံတရာရှိသလားခင်ဗျာ
အဲ့တော့ကျွန်တော်မရှိဘူးလောကမရှိဘူးကျွန်တော်လည်းတိုက်ခိုက်မှုဆောင်တယ
်ဟုတ်ကဲ့အဲ့တော့ဟိုအပြည့်ခတ်ရစဲရေးသဘောတူညီချက်တော့မရှိဘူးဒါပေမဲ့တိုက်ပွဲလည်းမဖြစ်ဘူးဆိုတဲ့သဘောပေါ့
ဟုတ်ကဲ
့ဟုတ်ကဲ့ဆရာ
အဲ့သဘောပါ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်